အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မြတ်တပါ။ဒီတစ်ပတ်တော့ဆွစ်ဇာလန်နိုင်ငံမှာဆိုလာဆွမ်းအင်သုံးလေယာဉ်နဲ့အမြင့်ပေ9000လောက်ကနေပထမဆုံးအောင်းအောင်းမြင်းမြင်းလေထီးခုန်နိုင်ခဲ့တဲ့အကြောင်း Brightest သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါတော့။2020ဩဂုတ်လ25ရက်အင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံပင်လေတဲ့အခြေဆိုင်စခန်းကနေပထမဆုံးနေအောင်ကြီးဆွမ်းအင်သုံးဆိုလာလေယာဉ်နဲ့လေထီးခုန်လာကိုစိတ်ဝင်စားစောင့်ကြည့်နေသူတွေဟာအမြင့်ပေ9000လောက်မှာပြန်တန်းနေတဲ့ Solar Stratus လေယာဉ်ပေါ်ကနေခုန်ဆင်းလာတဲ့လေထီးကုန်သမားကိုဝမ်းမြောက်ဝမ်းသာနဲ့အားပေးခဲ့ကြပါတယ်
။ Le premier homme à avoir sauté dans l'histoire de l'aviation, à avoir sauté en parachute.
ဒါဟာလေကြောင်းဆိုင်ရာသမိုင်းမှာပထမဆုံးနေဆွမ်းအင်သုံးလေယာဉ်ကနေအောင်းအောင်းမြင်းမြင်းလေထီးခုန်ဆင်းနိုင်ခဲ့တာဖြစ်ကြောင်းပွဲကြည့်ပရိသတ်တို့ကပြင်းထန်ပါသားနဲ့ပြောသွားတာပါလေထီးခုန်သမားကဆွစ်ဇာလန်နိုင်ငံသားရာဖေးဒမ်ဂျန်ဖြစ်ပါတယ်သူဟာ Solar Stratus Solar လေယာဉ်စီမံကိန်းကိုဦးဆောင်သူဖြစ်ပြီးတွဲဖက်လေယာဉ်မှုတစ်ဦးလည်းဖြစ်ပါတယ
် Yeah today there is mini first I think but the most important is the first time ever
ပထမဆုံးတဲ့အောင်မြင်တဲ့အောင်မြင်မှုတွေအများကြီးတဲ့မှာဒီကနေ့အောင်မြင်မှုကနေဆွမ်းအင်သုံးလေယာဉ်များထဲကနေပထမဆုံးခုန်ချနိုင်ခဲ့တာပါဒီလိုလုပ်နိုင်တာကြောင့်ဝေဟင်အမြင့်ခုန်အားကစားနည်းအတွက်အပြောင်းအလဲတွေကိုဖြစ်လာစေနိုင်ပါတယ
်သူကနေအောင်ခြေဆွမ်းအင်လိုတန့်ရှင်းတဲ့ပြန်ပြည့်မြဲဆွမ်းအင်ကိုဝေဟင်အမြင့်ခုန်တာအပါအဝင်အားကစားနည်းမျိုးစုံမှာသုံးဖို့အတွက်ကြိုးစားနိုင်တယ်ဆိုတာကိုအများသိလာစေဖို့ရည်ရွယ်တာဖြစ်ပါတယ်
And also, that was the first time that we did a solar skydive. You know, I climbed with the energy coming from the solar cells of the plane. So I mean, when I go down, when I...
ဒီလေယာဉ်ကနေအောင်ကြီးဆိုလာစွမ်းအားကိုတုံးတာကြောင့်ပထမဆုံး solar skydive လို့ခေါ်နိုင်ပါတယ်။ကျွန်တော်မိုးပေါ်ကိုပြန်တက်တဲ့အခါလေယာဉ်ကဒီ solar cell တွေကရတဲ့ဆွမ်းအင်နဲ့ပြန်နေတာမို့မိုးပေါ်ကနေခုန်ဆင်းချိန်မှာလဲ solar ဆွမ်းအင်ကိုပဲတုံးတဲ့သဘောပါ
။သူ့လေယာဉ်ဟာ2016ခုနှစ်တုန်းကကမ္ဘာကိုအောင်းအောင်းမြင်းမြင်းနဲ့တပတ်ပတ်နိုင်ခဲ့တဲ့နေအောင်ကြီးဆွမ်းအင်သုံး Solar Impulse လေယာဉ်ပုံစံတည်ဆောက်ထားတာဖြစ်ပါတယ်။ပထမဆုံး Solar လေယာဉ် Solar Impulse နဲ့ကမ္ဘာတစ်ပတ်ပတ်နိုင်အောင်ကြိုးစားခဲ့သူကတော့ Switzerland နိုင်ငံအခြေစိုက် Solar Impulse Foundation ကဖြစ်ပါတယ်။ကီလိုမီတာ4000လောက်အကွာအဝေးကိုဓာတ်ဆီမသုံးဘဲနေအောင်ကြီးဆွမ်းအင်ကိုသုံးပြီးပြန်တန်းပြခဲ့တာပါ။ဒီ foundation ကိုအဲ့ဒီလေယာဉ်မောင်းခဲ့တဲ့သူတဦးဖြစ်တဲ့ Dr. Bertrand Pickett ကထူထောင်ခဲ့တာဖြစ်ပြီးပူးတွဲတည်ထောင်သူကသူနဲ့တူမောင်းနေခဲ့သူလေယာဉ်မူ Andre Boschbach ဖြစ်ပါတယ်။သူတို့အဖွဲ့ဟာပြန်ပြစ်မြဲဆွမ်းအင်တွေတဲ့ကနေအောင်ကြီးဆွမ်းအင်ကိုကမ္ဘာတစ်လွှတ်မှာတွင်တွင်ကျယ်ကျယ်သုံးနိုင်တဲ့ Solar ဆွမ်းအင်သုံးတည်ထွင်မှုတွေကိုလုပ်တဲ့အဖွဲ့ဖြစ်ပါတယ်။ Solar Impulse လေယာဉ်လိုနေအောင်ကြီးဆွမ်းအင်သုံးနဲ့ Solar Stratus လေယာဉ်ဟာနေရောင်စီးလေယာဉ်ဖြစ်ပြီးပေ80ကျော်ရှိတဲ့အတောင်ပံမှာဖိုတိုဗိုတိုက်ဘက်ထရီတွေကိုစီထားတာပါဒီဘက်ထရီတွေကိုနေအောင်ကြီးကနေထုတ်ယူတဲ့ဆွမ်းအင်နဲ့အားပြန်ပြီးဖြည့်ပါတယ်ဒီလေယာဉ်ကိုအမေရိကန်နိုင်ငံဖလော်ရီဒါမှာနေထိုင်တဲ့စပိန်ကမီဂယ်အီတူမန်ဒီကမောင်းနှင်တာဖြစ်ပြီးရာဖဲလ်ဒမ်ဂျန်ကတော့တွဲဖက်လေယာဉ်ဟူတာဝန်လည်းရှိပါတယ်လေယာဉ်ဟာဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကကောင်းကင်ရန်ပေ9000လောက်အမြင့်ကနေပြန်တန်းနေချိန်မှာဒမ်ဂျန်ကခုန်ဆင်းခဲ့တာဖြစ်ပါတယ်သူခုံဆင်းချိန်ကလေယာဉ်ဟာတနအီကိုမိုင်100နှုန်းနှိပါနဲ့ပြန်တန်းနေတာပါ
It was not possible for me to stay too long with my feet on the wings because we did not know how the plane will fly
လေယာဉ်တောင်ပံပေါ်မှာကျွန်တော်ကခြေထောက်နဲ့အကြကြီးရနေလို့မရပါဘူးဘာလို့လဲဆိုတော့ဒီလေယာဉ်များကဘယ်လိုဆက်ပြန်မယ်ဆိုတာကိုမသိလို့ပါဒါကြောင့်လေယာဉ်တွေကနေအပြင်ကိုထွက်လိုက်ပြီးတာနဲ့သူ့ကိုမကန့်မိအောင်သတိထားပြီးအမြန်ခုံဆင်းရပါတယ်ဆူလိုရာကတော့လေရင်ထဲကနေထွက်ပြီးပြီးချင်းအလိုက်တင့်ခုန်ချရတာပါဒါကတကယ်ကိုအားအသင့်စရာပါ
ဟုတ်ပါတယ်ဒါဟာပထမဆုံးခုန်ချတာဖြစ်တဲ့အတွက်ဆူလာပြားတွေတက်ဆင်ထားတဲ့အတောင်ပံပေါ်တက်ပြီးရက်ချိန်မှာဘာတွေဖြစ်လာမလဲသူတို့စမ်းတန်နေတဲ့ဆူလာလေရင်ဘယ်လိုတုံ့ပြန်နိုင်လဲဆိုတာကအစသူတို့မသိတာတွေကအများကြီးပါ
Of course this is a big challenge with the second solar aircraft two seater in the world ever
တကယ်တော့ဒါကကြီးမားတဲ့စိန်ခေါ်မှုတစ်ခုပါကမ္ဘာမှာနေအောင်ကြီးဆွမ်းအင်နဲ့သွားတဲ့ဒုတိယမြောက်နေအောင်စီးလေယာဉ်ပုံစံလည်းဖြစ်ပါတယ်။ဒါကြောင့်တခုခုမှားသွားဖို့ဖြစ်နိုင်ခြေကသိပ်များပါတယ်။ဆိုတော့ကံကောင်းဖို့လည်းလိုတာပေါ့လေ။ဆိုလိုတာကရာသီဥတုကောင်းဖို့တို့လေယာဉ်များဘာပြဿနာမှမတက်ပဲရွှော့ရွှော့ရှူရှူဖြစ်ဖို့တို့လိုကံကောင်းဖို့ပေါ့
။သူတို့ကံကောင်းပါတယ်။ရ ရာသီဥတုကလည်းအဆင်ပြေပြေနဲ့တာတာရာရာရှိခဲ့တာပါ။လင်းရင်ဟာလည်းသူတို့ project လုပ်နေတဲ့ PIN ကလေးတဲ့အခြေစိုက်စခန်းနာမှာပဲအောင်မြင်မြင်ပြန်ပြီးဆင့်သက်နိုင်ခဲ့ပါလေ။ဒါအပြင်သူတို့ဆန္ဒဖြစ်တဲ့ပြန်ပြည့်မြဲဆွင့်ကိုလူတွေတွင်တွင်ကြဲကြဲသုံးကြဖို့ကိုပါကြော်ညာပြီးသားဖြစ်သွားတာပါ။ Sky diving လို့ဝင်းရင်အမြင့်ခုံအာဇာနီမျိုးတွေအတွက်ကဘာကြီးပုံတွေလာစေတဲ့ဖန်လုံရင်တန်းဝင်မတုံးပဲပြန်ပြည့်မြဲဆွင့်ရင်တုံးတဲ့လင်းရင်တွေကိုတုံးပြီးအပြောင်းလဲတွေဖြစ်လာမယ်လို့လည်းသူတို့ကမျှော်လင့်ထားတာဖြစ်ပါတယ်။သူတို့အဖွဲ့က2022ခုနှစ်မှာဆိုလာဆွင့်ရင်တုံးလင်းရင်နဲ့ကမ္ဘာလေလုအထက်လွှာဖြစ်တဲ့ stratosphere အလွှာရှိရာဝေးရင်အမြင့်12မိုင်ခွဲအထိတွားနိုင်ဖို့ပြတ်ပါရည်ရွယ်ချက်ရှိပါတယ်။လေလုအထက်လွှာဖြစ်တဲ့ stratosphere အလွှာဟာကမ္ဘာကနေအမြင့်အကွာဝေးအားဖြင့်10မိုင်ကနေမိုင်30ကျားမှရှိပါတယ်။ကမ္ဘာလေလုစုစုပေါင်းရင်4ဘုံ2ဘုံလောက်ကိုနေရာယူထားတာဖြစ်ပြီးအိုဆုံးစွာရာခိုင်နှုန်း90လောက်ကိုအဲ့ဒီအလွှာအပေါ်ပိုင်းမှာတွေ့ရပါတယ်။ဒီလေလုအထက်လွှာထဲမှာရှိတဲ့အိုဆုံးစွာဟာကမ္ဘာမြေပေါ်ကပင်တွေ၊သံဃာတွေအတွက်အန္တရာယ်ပေးနိုင်တဲ့နေကနေထွက်လာတဲ့ရောင်ကြီးတွေကိုကာစီပေးထားတာကြောင့်အပင်တွေ၊သံဃာတွေရှင်သန်ရင်းမှာသူကတိတ်ကိုအေးပါပါတယ်။နေရောင်ကြီးကနေလာတဲ့ခရမ်းလွန်ရောင်ကြီးကိုစုပ်ယူတဲ့အတွက်လဲstratosphere အလွှာမှာအမြင့်ပိုင်းရောက်လေအပူချိန်ကပိုများလေဖြစ်ပါတယ်။ဒါပေမဲ့ဒီအလွှာတဲကို solar ဆွမ်းရင်တုံးလင်းနဲ့ပြန်တန်းတွားရောက်နိုင်ဖို့အတွက် solar stratos အဖွဲ့ကစ조사နေတာပါ
။ The goal, the final goal of this project is to go to the stratosphere. To be the first.
ဒီ project အတွက်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ stratosphere လို့ခေါ်တဲ့အထက်လေထုထဲရောက်အောင်နေရောင်ခြည်ဆွမ်းအင်တုံးရင်နဲ့ပထမဆုံးတွားနိုင်ဖို့ပါ
။ solar လေရင်ကနေပထမဆုံးလေလီခုံသူဖြစ်တဲ့Rafael Damjan ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။